1988ခုနှစ်နောက်ပိုင်းအထင်ရှားဆုံးတိုင်းရင်းသားနိုင်ငံရေးကောင်းဆောင်သူဖြစ်တဲ့ခွန်ထွန်းဦးဟာအသက်89နှစ်အရွယ်ရန်ကုန်မြို့မှာဧပြီလ30ရက်နေ့ကကွယ်လွန်ခဲ့ပါတယ်။တိုင်းပြည်အချက်တဲကြီးနေခြင်းကွယ်လွန်တာမို့ကြီးကွယ်စရာဖြစ်တယ်လို့တိုင်းရင်းသားကောင်းဆောင်တချို့ကပြောပါတယ်။ Federal ပြည်ထောင်စုပေါ်ပေါက်ရေးအတွက်စစ်ရုံးလူပါအထုတ်ခဲ့တဲ့ခွန်ထွန်းဦးအမှတ်ရစရာတွေကိုကိုဝင်းမင်းစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ SNLDစံတိုင်းတိုင်းနဲ့ဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌနေရာကနေမနေ့2021မှာစအနားယူခဲ့တဲ့ဥက္ကဋ္ဌမနေ့ကကွယ်လွန်ခဲ့ပြီးအမှတ်တရကျင်နေခဲ့တဲ့သူ့ဖြတ်သန်းမှုကိုပါတီကြောခွေရဦးဆိုင်လိုက်က
ဥက္ကဋ္ဌကြီးက1990ရွေးကောက်ပွဲမှာဒီဘောမျိုးနဲ့မေဆန္ဒနဲ့အမှတ်တကနေပြီးလွတ်တော်ကိုယ်စားချက်ရေးချဲခံခဲ့ရတယ်အဲ့တော့အနိုင်ရရှိတဲ့ NLD နဲ့ SNLD ပါတီပူးပေါင်းပြီးတော့မှလွတ်တော်ခေါ်ယူရေးကိစ္စတွေမှာကျိုးပန်းဆောင်ရွက်ခဲ့တယ်အဲ့ခါမှာသူကရှေ့ကနေဦးစီးဦးဆောင်ပြုခဲ့တယ်နဝတအစိုးရအနေနဲ့ချက်တော်မခေါ်ပေးတဲ့အခါမှာ CRPB လို့ခေါ်တဲ့ဒီသူ့ချက်တော်ကိုစားပြုကော်မတီကိုဖွဲ့စည်းရမှာဥက္ကဋ္ဌကိုပါဝင်ခဲ့တယ်အဲ့ဒီအချိန်တိုင်းလာအရေးနဲ့ပတ်သက်လို့ရှင်လဲ UNA လို့ခေါ်တဲ့တိုင်းလာလူမျိုးများမဟာမိတ်မှလည်းပဲသူကတဘာဝတီအဖွဲ့ဝင်အဖြစ်ဦးစီးဦးဆောင်တောင်းယူခဲ့ပါတယ်သူရဲ့ပြောစကားရပြောရရင်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကခေါင်းနဲ့ပန်းလို့ပဲအခုစလုံးကိုတစ်ချိန်နဲ့တစ်ချိန်နဲ့အတူတူလှုပ်ဆောင်မှတ်သားရင်အောင်မြင်နိုင်လို့နဲ့
ဒါပြင်အသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့ဥက္ကဋ္ဌရဲ့ထူးခြားတဲ့ခေါင်းဆောင်မှုကိုလည်း ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလာက
ဥက္ကဋ္ဌကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အသက်နိုင်ငံရေးလုပ်ငန်းဆောင်ရွက်ပုဂ္ဂိုလ်တွေအတွက်ဥဆောင်လမ်းပြပုဂ္ဂိုလ်တွေဖြစ်ပါတယ်လို့အခုလိုဆုံးဖြတ်တဲ့အတွက်ကြောင့်ကျွန်တော်တို့တရားတော်နိုင်ငံရေးပါတီတွေပြည်ထောင်စုတော်လုံးမှာရှိတဲ့နိုင်ငံသမားတွေပါဝင်ကျွန်တော်တို့အလုံးပါဒီဆုံဆုံမွန်ကြီးတရားဖြစ်ပါတယ်လို့
ဒီနေရာမှာဥက္ကဋ္ဌနဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နီးနီးကပ်ကပ်လွတ်ဆောင်ခဲ့ကြပုံတွေကိုလည်း SNLD အထွေထွေအတွေ့အမှုနဲ့ဖြစ်တဲ့ဦးဆိုင်လေးကအခုလိုပြန်ပြောပြပါတယ
်ဒေါက်ဆန်းစုကြည်နဲ့လက်တွဲခဲ့တဲ့အချိန်လုံးကလည်းတခြားလို့သူပြောခဲ့တယ်ဒီမိုကရေစီရရှိရေးအတွက်မိုင်းကျိုးပန်းနေတယ်လို့ဖက်ဒရယ်ရရှိရေးအတွက်ကျွန်တော်တို့ကလည်းမမှိတ်မတုံလှုပ်ဆောင်ပါပဲဆိုတော့ဒီမိုကရေစီကသွားတဲ့နောက်မှာကျွန်တော်ဖက်ဒရယ်ရေးအတွက်ကိုအမိုင်းနေနဲ့မမိတ်သွားဖို့လိုအပ်တယ်နော်လို့လူရှိသူရှိမှာပဲသူကြောင်ပြောခဲ့ပါတယ်ကြာကျွန်တော်ရှိမှာပဲဒေါက်တာစုကြည်ကလည်းမမိတ်ပါဘူးရှင်လက်တွဲလုပ်ကြရအောင်ဆိုပြီးပြောခဲ့တဲ့စကားရှိခဲ့ပါတယ်နောက်ဆုံး2022ခုနှစ်မှာဒေါက်တာစုကြည်ကြားချက်ရွေးကောက်ပွဲဝင်ပြီးအနိုင်ရကြီးတဲ့အခါမှာလည်းကျွန်တော်တို့ဥဆောင်ပြီးတော့မှနေပြီးတော့မှဒေါက်တာစုကြည်နေအိမ်မှာတွားရောက်ပြေးဆုံးခဲ့တယ်အဲ့ဒီအချိန်မှာလည်းပဲ2008ဟာဒီမိုကရေစီအတွက်အမကန်ကျရှိမရှိမတေးကြပေမဲ့ဖက်ဒရယ်အတွက်ကတော့လုံးဝကိုအမကန်ကျမရှိတာတေးကြတယ်ဆိုပြီးသူထပ်ထပ်ပြောခဲ့ပါသေးတယ်
။အချိန်တည်းမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အတူ1988ထဲကတောက်လျှောက်လှုပ်ရှားရုန်းကန်ခဲ့ပြီးအချိန်ချင်းနဲ့အဖွဲ့ခံရထောက်တာနှစ်ရှည်တွေလည်းကြာခဲ့တဲ့ဥက္ကဋ္ဌဘောအမြဲအမှန်အရနေမှာပါလို့ဥတာထွန်းလာကဆိုပါတယ
်။ကျင်းမင်းရဲ့ကြံခဲ့လို့ဆိုကျွန်တော်တို့အရင်ကဒီနာဖခိတုံးကတော့ကတန်ရသပါတီတွေကျင်းပတဲ့ပြည်ထောင်စုနဲ့အခမ်းအနားမှာတော့ကဥက္ကဋ္ဌဦးမှာပဲကျွန်တော်တို့ပြည်ထောင်စုနဲ့အခမ်းအနားကိုအတူတူကျင်းပခဲ့ရတော့ကကျွန်တော်အနေနဲ့ဖဲမဲရရှိတဲ့ပြည်သက်တဲ့ဖြစ်ပါလေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအာဏာရှင်စနစ်တပ်ကြောင်ရေးအတွက်ကိုကျိုးစွာအနိမ့်နာခံကြီးကျိုးစွာလှုပ်ဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့နိုင်ငံရေးလုပ်ကင်ဆောင်နေလို့တဲ့အတွက်တော့ကမမေ့စ်မမေ့ထိုက်တဲ့ပုဂ္ဂိုလ်တူဖြစ်တဲ့
ကြာတဲ့ဥက္ကဋ္ဌကွယ်လွန်မှုကလက်ရှိအရင်းလုံးစစ်အာဏာရှင်အောက်အခက်အခဲဆုံးအချိန်မှာဖြစ်ရတာမျိုးပိုကြေကွဲရပေမဲ့စစ်ရုံးကန်ကြဖို့ကိုလည်းဦးဆိုင်လိုက်တာ
ကျွန်တော်နိုင်ငံတက်ကတော့ကံစုံမှုမှောင်ကြတဲ့အချိန်လို့ပြောရမှာပေါ့နော်စစ်တပ်ကနေပြီးအာဏာရယူထားတဲ့အချိန်မှာဒီမိုကရေစီကောင်းဆောင်လို့အားလုံးကအသိအမှတ်ရှိတဲ့ဒေါက်တာဆီကြီးကလည်းအကျက်တဲရောက်နေတယ်အဖန်စီခံရတယ်နောက်တစ်ထပ်မှာဖက်ဒရယ်ရေးအတွက်မမလက်တည်ကြတဲ့ကောင်းဆောင်တူပါလည်းပဲဒီနေ့လိုပဲကွယ်လွန်နေဆရောက်ပါတယ်ဆိုတော့ကျွန်တော်အားလုံးအတွက်ဝမ်းနဲ့မဆုံးပါနော်ဒီကွယ်စရာဖြစ်တယ်ဒို့ဝင်မဲ့လို့ကောင်းဆောင်နှစ်ဦးရဲ့မိန့်မှန်ခဲ့တဲ့စကားတွေတိုင်းကျုံခဲ့တဲ့နိုင်ငံရေးဆိုင်ရာလမ်းကြောင်းတွေကထင်ထင်ရှားရှားရှိနေပါတယ်သူတို့တွေကိုဂုဏ်ပြုတဲ့အနေနဲ့ဖက်ဒရယ်နဲ့ဒီမိုကရေစီရရှိရေးအတွက်အားလုံးဝိုင်းဝန်းကြိုးပမ်းကြပါစို့
တကယ်တော့အချင်းကစစ်ကောင်စီတွေလက်အောက်မှာဒေါက်ဆန်းစုကြည်နဲ့နီနီကကနဲ့တွဲလုပ်ခဲ့တဲ့ဥက္ကဋ္ဌကိုမြန်မာဒီမိုကရေစီနဲ့ဖက်ဒရယ်ရေးရှုပ်ရှားမှုဒုတိယခေါင်းဆောင်ဖြစ်အများခံယူခဲ့ကြတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်ခင်ဗျ